အမေရိကန်ပြည်ထောင်စုအလာဘားမားပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းဒေါက်ဂျုန်းစ်မမျော်လင့်ပဲအနိုင်ရသွားတဲ့အတွက်ဗုဒ္ဓဦးနေ့ကဝါရှင်တန်ရဲ့နိုင်ငံရေးလောကကိုတွန်းလို့သွားစေခဲ့ပါတယ်။တိုင်းပြည်တောင်ပိုင်းဒေသကရှေးဥစောဝါဒီတွေကြီးစိုးတဲ့ဒီပြည်နယ်မှာ Republican Party တွေအနေနဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာ25နှစ်အတွင်းပထမဆုံးအကြိမ်အရှုံးနဲ့ရင်ဆိုင်ရတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဒီမိုကရက်အမတ်လောင်းဒေါက်ဂျုန်းစ်ကအားလုံးအတွက်ဖြစ်စေရမယ်လို့ဗုဒ္ဓဦးနေ့မှာပြောကြားလိုက်ပါတယ်။
As most people, including the president, believe that the people of Alabama spoke, and after elections, it's a time.
Alabama ပြည်နယ်သားတွေကရွေးကောက်ပွဲမှာသူတို့ရဲ့သဘောဆန္ဒတွေကိုပြသလိုက်ကြတာဖြစ်တယ်လို့သမ္မတ Donald Trump နဲ့အတူအများကလက်ခံထားကြတာဖြစ်ပါတယ်။ရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်အခုချိန်ဟာပြန်လည်ကုစားဖို့တစ်ဖက်နဲ့တစ်ဖက်ထိတွေ့ဆက်ဆံရမယ့်အချိန်ရောက်ပါပြီ။ကျန်းသစ္စာချိန်ဆိုပြီးရင်အဲ့ဒီအတိုင်းလှုပ်ဆောင်သွားဖို့ကျွန်တော်တန်လိမ့်ထံချထားပါတယ်ကျွန်တော်ကိုလူတိုင်းကထိတွေ့ဆက်ဆံခွင့်ရအောင်ကြိုးစားလှုပ်ဆောင်သွားပါမယ်လို့လည်းကျွန်တော်လူတွေကိုပြောထားပြီးဖြစ်ပါတယ်လို့ဒေါက်ဂျုန်းစ်ကပြောထားတာပါရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ဒေါက်ဂျုန်းစ်ကိုသမ္မတ Trump ကချီးကျူးပြောကြားလိုက်ပြီးပြိုင်ဘက် Republican ကိုယ်စားလှယ်လောင်း Ryan Moore ဟာပြဿနာအများအပြားနဲ့ရင်ဆိုင်နေရတာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့အစောပိုင်းကတည်းကသူ့အနေနဲ့ထင်မှတ်ခဲ့ကြောင်းသမ္မတ Trump ကပြောပါတယ်လွန်ခဲ့တဲ့13လလောက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအလာဘားမားပြည်နယ်မှာမဲအီအတွက်28ခိုင်နှုန်းနဲ့အနိုင်ရလိုက်တဲ့အသာစီးနဲ့အနိုင်ရလိုက်တဲ့သမ္မတထရမ့်ဟာရိုင်းမိုးအတွက်မဲဆွဲစည်းရုံးပေးခဲ့တာကြောင့်ကိုယ်ပြတနာကိုရှာသလိုဖြစ်ခဲ့ပါတယ်